အာဖဂန်နစ္စတန်နိုင်ငံမှာတော့အာဖဂန်အရှေ့မြောက်ပိုင်းကအမျိုးသမီးတွေဦးစီးလုပ်ကင်တဲ့ရေဒီယိုအသံလွှင့်ဌာနတစ်ခုကပြန်လည်ထုတ်လွှင့်မှုတွေကိုစတင်နိုင်ခဲ့ပါပြီ။ဒေတာဘာသာစကားဒါရီလို့ခေါ်မယ်ဆိုရင်စတိုင်းဘာနာဝမ်အမျိုးသမီးအသံလို့နာမည်ရတဲ့အဲ့ဒီရေဒီယိုလိုင်းကမွတ်စလင်ဘွားရင်ဥပုလာမှာတချင်းထုတ်လွှင့်ခဲ့တဲ့အတွက်တာလီဘန်အာဏာပိုင်တွေကလည်းသတင်းတပတ်ကြားပိတ်ခဲ့တာဖြစ်ပါတယ်။တောက်ကြနေမှာတော့ထုတ်လွှင့်မှုတွေကိုပြန်ပြီးစတင်ကြောင်းတာလီဘန်အရာရှိတူးကပြောသလိုအသံလွှင့်ဌာနရဲ့အကြီးအကဲကလည်းအတည်ပြုပြောကြပါတယ်။ဒီရေဒီယိုဌာနကဗရာရှန်ပြည်နယ်မှာအသံလွှင့်နေတာ10နှစ်ရှိပါပြီ။အာဖဂန်နစ္စတန်နိုင်ငံရဲ့တဦးတည်းသောအမျိုးသမီးအသံလွှင့်ဌာနလည်းဖြစ်ပါတယ်။အဲ့ဒီမှာဝန်ထမ်း10ဦးရှိတဲ့နေက6ဦးကအမျိုးသမီးတွေဖြစ်ပါတယ်။တာလီဘန်တွေပြတ်ထန်းထားတဲ့ဥပဒေတွေနဲ့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘယ်လိုတေးဂီတမျိုးကိုမျိုးထုတ်လွှင့်တာမျိုးမလုပ်ဖို့သဘောတူခဲ့တဲ့အတွက်ဒီအသံလွှင့်ဌာနကိုပြန်ဖွင့်ခွင့်ပေးတယ်လို့ဗရာရှန်ပြည်နယ်ပြန်ကြားရေးနဲ့ယဉ်ကျေးမှုဒါရိုက်တာကပြောပါတယ်။သတင်းတောက်တွေဘေးကင်းရေးနဲ့သတင်းလွတ်လပ်ခွင့်ကိုမြှင့်တင်ပေးတဲ့အာဖဂန်သတင်းတောက်များဘေးကင်းရေးကော်မတီကဒီထုတ်လွှင့်မှုပြန်ပြီးစတင်တာကိုကြိုဆိုလိုက်ပါတယ်။2021ဩဂုတ်လမှာအာဖဂန်ကိုတာလီဘန်တွေတချော့ပြန်သိမ်းခိုက်ဖက်ခဲ့ပြီးတဲ့နောက်မှာသတင်းသမားအများအပြားအလုံလက်မဲ့ဖြစ်ခဲ့ရတာပါ။ရန်ကုန်ဝင်နယ်ပါတာသတင်းတောက်တွေနိုင်ငံကနေထွက်ခွာသွားတာတွေကြောင့်မီဒီယာတိုက်တွေပိတ်ထားရတယ်လို့အာဖဂန်လွတ်လပ်တဲ့သတင်းတောက်များအသင်းကပြောပါရတယ်။တာလီဘန်တွေကအမျိုးသမီးတွေကိုအလုတ်ကင်အများစုပိတ်ထားတယ်လို့တက္ကသိုလ်ပေါင်းရင်းအထမဏအထက်ပညာသင်ကြားခွင့်လည်းမပြုပါဘူး။ဂျီတာကိုတင်ဝင်ပိတ်ထားတာမျိုးမရှိပေမဲ့1990ပြည့်လွန်နှောင်းပိုင်းတွေမှာတာလီဘန်အုပ်ချုပ်တော်ကနိုင်ငံတော်မှာရုပ်မြင်သံကြားရေဒီယိုနဲ့သတင်းစာအများစုကိုပိတ်ပင်ခဲ့တာလည်းဖြစ်ပါရတယ်။